ဥရောပလေယာဉ်တရားရေးကုမ္ပဏီ Airbus ကိုဥရောပသမဂ္ဂ EU ကတရားမဝင်ထောက်ပံ့ကြေးတွေပေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီး American နိုင်ငံကကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကိုတိုင်ကြားထားတဲ့ကိစ္စမှာ American နိုင်ငံဘက်ကအနိုင်ရရှိခဲ့ပါတယ်။အဲဒီလိုအနိုင်ရရှိခဲ့တဲ့အတွက်စံချိန်တင်လျော်ကြေးငွေ American Dollar 9.5 ဘီလီယံကိုရရှိမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ EU ကိုပြစ်ဒဏ်ခတ်တဲ့အနေနဲ့ American ပြည်ထောင်စုဟာဥရောပသမဂ္ဂကသွင်းကုန်တွေအမျိုးမျိုးအပေါ်အော်တိုဘာ18ရက်နေ့ကစပြီးသွင်းကုန်ကုန်တွေစီးကျပ်သွားမှာဖြစ်ပါတယ်။ဥရောပဟာနှစ်ပေါင်းတော်တော်များများ Airbus ကုမ္ပဏီကိုထောက်ပံ့ခြင်းအမြောက်များကူညီပေးရနေခဲ့ရမှာ American လေကြောင်းကုမ္ပဏီတွေနဲ့အလုပ်သမားတွေပေါ်များစွာထိခိုက်ခဲ့ကြောင်းတိုင်ကြားတရားဆွဲဆိုပြီးစကားနဲ့အကြံမှာ American တို့အနေနဲ့ဥရောပပေါ်တံပြန်သွင်းကုန်ကုန်တွေစီးကျပ်ခွင့်ရှိတယ်ဆိုတာကိုကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ကအတည်ပြုပေးခဲ့ကြောင်း American ကုန်သွယ်ရေးဝန်ကြီး Robert Lighthizer ကပြောပါတယ် American နိုင်ငံကိုရောက်ရှိနေတဲ့ Finland သမ္မတနဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲမှာတော့ American သမ္မတ Donald Trump က WTO ရဲ့ဆုံးဖြတ်ချက်ဟာ American နိုင်ငံအတွက်နိုင်ပွဲကြီးတစ်ခုဖြစ်ကြောကြခဲ့ပါတယ် WTO ရဲ့ဆုံးဖြတ်ချက်ဟာအပြည့်အစုံဆုံးဖြတ်ချက်ဖြစ်ပြီးအယူခံတင်ခွင့်မရှိပါဘူး။ဒါပေမဲ့ EU ကထုတ်ပြန်တဲ့ကြေညာချက်မှာပေါ့ WTO ကခွင့်ပြုပေးထားတဲ့တံပြန်ဆောင်ရွက်မှုတွေကို American နိုင်ငံကလုပ်လာမယ်ဆိုရင် EU နဲ့တခြားရွေးစရာမရှိဘဲအလားတူတံပြန်ဆောင်ရွက်ရန်သာရှိကြောင်းပြောကြားခဲ့ပါတယ်။ American နိုင်ငံကဥရောပလို့လေရင်တွေပေါ်သွင်းကုန်ခွန်ဆေးရကန်တို့ကောက်ခံဖို့ရှိပြီး Scotch နဲ့ Irish Whiskey တွေပါဝင်ဥရောပထွက်ကုန်ပစ္စည်းတော်တော်များများကိုပေါ်မှာလဲသွင်းကုန်ခွန်25%ကောက်ခံဖို့ရှိပါတယ်ခင်ဗျ။